တရုတ်နိုင်ငံဝူဟာမြို့ကစတင်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးတဲ့အနေနဲ့ကြေကြေပြန့်ပြန့်ခီးသွွားတားမြစ်ချက်တွေလှုပ်ရှားမလို့ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတချို့ကတရုတ်နိုင်ငံကလာတဲ့ခီးသည်တွေအတွက်တားမြစ်ကန့်သတ်ချက်တွေလုပ်နေချိန်မှာ WHO အကြီးအကဲ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံမှာဒီကနေ့ပြောကြားလိုက်တာဖြစ်ပါတယ်
။ There is no reason for measures that unnecessarily interfere with international travel and trade. We call on all countries.
နိုင်ငံတကာသွားလာရေး၊ကုန်သွယ်ရေးတွေထိခိုက်မဲ့ဆောင်ရွက်ချက်တွေလှုပ်ရှားအကြောင်းမရှိပါဘူး။နိုင်ငံတွေအနေနဲ့ခိုင်မာတဲ့အထောက်အထားနဲ့အကျိုးအကြောင်းညီညွတ်မော့ပေါ်မူတည်ပြီးဆုံးဖြတ်ချက်ချကြဖို့တောင်းဆိုပါတယ်။ဘလို့ဆောင်ရွက်ချက်တွေချရမလဲလို့စဉ်းစားနေတဲ့နိုင်ငံတွေကို WHO ကအကြံပေးဖို့အသင့်ရှိနေပါတယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောသွားတာပါ။ကဘာတဝမ်းမှာအခုလိုမျိုးယောဂါကူးစက်ပြန့်နှံ့မှုတွေကိုတိုက်ဖြတ်မဲ့စနစ်တစ်တခုလိုအပ်နေတယ်လို့လည်းသူကပြောကြားသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူတရုတ်နိုင်ငံမှာဒီကနေ့အထိ 18,200 ကျော်ရှိနေပြီးတော့သေဆုံးသူကလည်း 361 ယောက်ထက်မနည်းရှိနေပါတယ်။နိုင်ငံပေါင်း 23 နိုင်ငံမှာပိုးကူးစက်နေတယ်လို့အတည်ပြုထားသူကလည်း 151 ယောက်ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာတော့တနင်္ဂနွေနေ့ညနေပိုင်းကစတင်အသက်ဝင်တဲ့ကျန်းမာရေးအရေးပေါ်အခြေအနေအရဝူဟန်မြို့ရှိတဲ့ဒီဟူပေးနယ်ကနေပြန်လာတဲ့အမေရိကန်နိုင်ငံသားမှန်သမျှကိုတီးထန်တတ်မှတ်ထားတဲ့နေရာတွေမှာ14ရက်ထားပြီးတော့စောင့်ကြည့်မှဖြစ်ပါတယ်။တခြားတရုတ်ဒေသတွေကပြန်လာတဲ့အမေရိကန်နိုင်ငံသားတွေအမြဲတမ်းနေထိုင်ခွင့်ရထားသူတွေလေယာဉ်အမှုရန်တွေဆိုရင်အထူးတတ်မှတ်ထားတဲ့လေဆိပ်တွေမှာဆင်းရမှဖြစ်ပြီးတော့အဲ့ဒီမှာနောက်ထပ်ဆေးဆီးမှုတွေလုပ်ရမှဖြစ်ပါတယ်။တရုတ်နိုင်ငံကိုလွန်ခဲ့တဲ့သတင်းနှစ်ပတ်ထဲသွားခဲ့တဲ့အမေရိကန်နိုင်ငံသားမဟုတ်သူတွေကိုတော့ပြည်ဝင်ခွင့်တားမြစ်ထားပါတယ်။